မင်္ဂလာပါရှင်။တိမ့်ဆဲလျာမြေပြဿနာတွေကိုဖြေရှင်းရမှာလောလောဆယ်ရှေ့မတိုးနိုင်တဲ့အနေအထားကနေဖောက်ထွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းဆွေးနွေးသွားပါမယ်။2018ဒီဇင်ဘာလလယ်ကမွန်ပြည်နယ်အတွင်းရှိဌာနဆိုင်ရာတွေနဲ့တွေ့ဆုံပွဲမှာသမရဦးဝင်းမြင့်ကမိမိတို့အစိုးရကမြေပြန်ပေးတဲ့အစိုးရပါကျွန်တော်မကြိုက်ဆုံးအချက်ကဥပဒေမဲ့သိမ်းဆဲပြီးနိုင်ငံတော်အစိုးရကမူဝါဒအရပြည်သူတွေကိုပြန်ပေးတဲ့မြေတွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းအစိုးရတွေကဟိုဟာလှုပ်ချင်လို့ဒီဟာလှုပ်ချင်လို့ဆိုပြီးပြန်မပေးချင်ကြဘူးမူဝါဒအရပြန်ပေးဖို့လှုပ်နေတဲ့ဟာကိုသိမ်းဖို့လှုပ်နေတယ်ဒီလိုဆိုရင်အစိုးရကဘာလို့မူဝါဒချမလဲဘာလို့လက်စစ်ကော်မတီတွေထားရမလဲလွတ်တော်ကိုယ်စားလှယ်တွေဌာနတွေကဘာလို့စစ်ခိုင်းဖို့လိုသေးလဲကျွန်တော်တို့ဟာပြည်သူကိုအလုအယွေပြုမဲ့သူတွေပဲဖြစ်ရမယ်ပြည်သူကိုနှိပ်စက်တဲ့ပြည်သူကိုဖိနှိပ်ချုပ်ချယ်တဲ့သူတွေမဖြစ်စေချင်ဘူးလို့ပြောခဲ့ပါတယ်အလားတူကရင်ပြည်နယ်မှာလည်းမန်တိုင်း၃ရက်နဲ့တွေ့ဆုံစဉ်မြေသိမ်းဆဲခံရမှုတွေအတွက်ပြက်ပြက်သားသားအမှန်တရားဘက်ကရက်ပြီးရော်ကြီးပေးရေးနစ်နာကြီးပေးရေးတွေကိုလည်းမတွန့်တို့ပါနဲ့လို့ပြောခဲ့ပါတယ်အဲ့ဒီလိုသမရကပြောနေတော့မှာပဲတောင်သူတချို့တွေဟာမြေယာပြဿနာတွေအတွက်တရားရုံးမှာအမှုရင်ဆိုင်နေရသူတွေလည်းရှိနေပါတယ်မန္တလေးတိုင်းအတွင်းမှာ1998-99ကစီမံကိန်းအတွက်သိမ်းနေဆိုပြီးတောင်သူ50ကျော်ပိုင်းနဲ့လေအေက400ခန်းကိုကော်ဖီဌာနကနှုတ်မိတ်နဲ့သိမ်းသွားခဲ့ပါတယ်2010မှာအင်ယာခွက်တွေအကွက်ရိုက်ရောင်းခဲ့တဲ့အတွက်မူလတောင်သူတွေဟာသက်ဆိုင်ရာကိုအကျဉ်းချင်းတင်ပြခဲ့ပါတယ်မထူးတဲ့အခြေအနေမှာထုံနှုံးတိုက်ပွဲလုပ်ခဲ့တဲ့အတွက်အဖမ်းခံရတဲ့တောင်သူတွေဟာဒီနေ့အထိတရားရုံးမှာအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်အဲ့ဒီအကြောင်းတွေကိုပြင်ဦးလွင်မျိုးပြင်စာကြေးရွာမှတောင်သူဦးတန်းထွန်းကအခုလိုပြောပါတယ်
။ကျွန်တော်တို့သိမ်းသွားတာက98-99လောက်မှာသိမ်းသွားတယ်။တဲအမီတွေကိုဝီယူတွေဝီယူတွေထွက်လာတဲ့အခါကျတော့ကျွန်တော်တို့ကအဲ့ဒါကိုစောင့်တိုင်းနေစောင့်တိုင်းနေသိမထူးကြတဲ့အတွက်2016ဆယ်လပိုင်းရှိတဲ့နေ့မှာကျွန်တော်ထုံလုံးတိုက်ပွဲလုပ်တယ်။လုပ်တဲ့အချိန်မှာသူတို့ကနေပြီးတော့ကျွန်တော်တို့တရားဆွဲတယ်ပေါ့ဗျာ။အဲ့လိုတရားဆွဲတဲ့အခါမှာကျွန်တော်တို့ဇေယျခေါင်းဆောင်ပိုင်းမှာလုပ်တဲ့၃ယောက်2016ဆယ်လပိုင်းရှိတဲ့နေ့မှာအဖမ်းခံရတယ်။အဲ့၃ယောက်က2018လေလာပိုင်းပထမဆုံးလောက်မှာပြန်အာမခံရတယ်။အဲ့ဒီနောက်ပိုင်းမှာအလုပ်အမှုထဲမှာပါတဲ့16ယောက်လောက်ကိုသူတို့အမှုဖွင့်ပေါ်တရားရုံးနဲ့ဝန်ထမ်းတွေထုတ်တယ်။ထုတ်တဲ့ကျွန်တော်အပါအဝင်ကျွန်တော်တို့ရှောင်းကတင်းရတယ်။ရှောင်းကတင်းရတော့ကျွန်တော်တော့20186လပိုင်း19ရက်နေ့မှာကျွန်တော်ပါကပြီးတော့2018 10လပိုင်း17ရက်နေ့မှာကျွန်တော်အာမခံပြန်ရတယ်
။ဒါဟာမြေသိမ်းခံတောင်သူတွေအနေနဲ့သက်ဆိုင်ရာကိုစာတွေအကျဉ်းချင်းတင်ပြခဲ့ပေမဲ့စင်းစစ်တဲ့သူမရှိဘရူကအမကူညီနိုင်မဲ့အနေထားမရှိဘူးလို့အထင်ရှိလာတဲ့အခါမှာစုပေါင်းတွန်လှန်တဲ့အနေထားနဲ့ထုံနှုံးတိုက်ပွဲဝင်ရာကနေတရားဥပဒေကိုရင်ဆိုင်ရတဲ့အနေထားကိုရောက်ကြရတာပါဒီလိုအနေထားတွေကြောင့်တောင်သူတွေဟာစုပေါင်းတောင်းဆိုမှုတွေလှုပ်လာကြပါတယ်ဒါကြောင့်တောင်သူအရေးဆောင်ရွက်နေတဲ့တောင်သူလက်သမားအကျိုးဆောင်ကွန်ရက်ကနေ2018ဒီဇင်ဘာ20မှာဆွေးနွေးတောင်းဆိုတာတွေကတမတော်မှစွန့်လွတ်မြေတွေကိုမူလသိမ်းဆဲလက်ငုပ်တို့အမြန်ဆုံးရရှိအောင်ဆောင်ရွက်ပေးရန်မြေယာလုပ်ပိုင်ခွင့်ပုံစံခွန်ကိုမန္တလေးတိုင်းမြင်းကြံခရိုင်မှာမရသေးတဲ့အတွက်အမြန်ဆုံးဆောင်ရွက်ပေးရန်လက်ရှိအစိုးရလက်ထက်စက်မှုဆောင်အမည်တက်သိမ်းဆဲမြေနဲ့စီမံကိန်းအမည်တက်သိမ်းဆဲမြေတွေကိုဥပဒေနဲ့ညီဆောင်ရွက်ဖြည့်ရှင်းပေးရန်လေယာမြေတွေပေါ်မှာအခြားလုပ်ငန်းတွေဆောင်ရွက်နေတာကိုဥပဒေနဲ့ညီဆောင်ရွက်ပေးရန်နဲ့မြေယာညင်းပွားမှုတွေမှာထွေအုံမှချေလည်နေတာတွေကြောင့်ဒေသခံတွေနစ်နာမှုကိုပြန်လည်စစ်စစ်ပေးရန်စတဲ့အချက်တွေပါဝင်ပါတယ်ဒီလိုပဲအစိုးရရဲ့မြေယာဥပဒေတွေဟာ KNU ရဲ့မြေယာမူဝါဒမြေယာစီမံခန့်ခွဲမှုတွေနဲ့ဆန့်ကျင်နေတာကြောင့်ငြိမ်းချမ်းရေးတည်ဆောက်ရေးကိုထိခိုက်နိုင်တဲ့အပြင်ပြိပခအတွင်ကိုဥတီနိုင်တဲ့အတွက်အစိုးရအနေနဲ့သတိကြီးစွာလှုပ်ဖို့ KNU တောင်ငူခရိုင်ညီလာခံကဒီဇင်ဘာလဆန်းကတိုက်တွန်းခဲ့ပါတယ်။လားတူပြည်အောင်စုတိုင်းရင်းသားတောင်သူလက်သမားသမ္မဂကလည်းသမ္မတအမိန့်ညွှန်ကြားချက်တွေကိုဝင်ကြီးချုပ်တွေနဲ့ထွေအုပ်တွေမှလိုက်နာဆောင်ရွက်ရန်မြေလွတ်မြေရိုင်းဥပဒေကိုအသိရေးဆွဲရန်တောင်သူတွေကိုတရားစွဲဖမ်းဆီးထောင်ချနေရတွေကိုချွင်းချက်မရှိရပ်ဆိုင်းရန်စတာတွေကိုဒီဇင်ဘာ4ရက်ကတောင်းဆိုထားပါတယ်။သိမ်းဆဲကန်လေယာမြေပြဿနာတွေအတွက်သမရဦးဝင်းမြင့်ကလည်းပြန်ပေးဖို့ပြောနေပြီ ဒီအနေထားမှာပဲလယ်ယာမြေပြဿနာတွေအတွက်ထောင်ချခံရမှုတွေနဲ့အမှုရင်ဆိုင်နေရတဲ့သူတွေလည်းရှိနေပါတယ်ဒေသအနှံ့အပြားကတောင်သူရေးဆောင်ရွက်နေတဲ့အသင်းဖွဲ့တွေကလည်းတောင်းဆိုနေကြပါပြီဒီလိုရှေ့မတိုးနိုင်တဲ့အနေထားကနေဖောက်ထွက်နိုင်မယ့်နည်းလမ်းကိုရှာဖွေဆောင်ရွက်မှုလိုအပ်တာကိုမုတ်တုံကျေးလက်ဖွံ့ဖြိုးရေးအဖွဲ့မှအမှုဆောင်ဒါရိုက်တာဒေါက်တာတောင်းထွန်းကအခုလိုပြောပါတယ
်ဘဟုကပင်းဆဲမြေစည်းကော်မတီကစွန့်လို့ပါဆိုပြီးတော့မိန့်ချလိုက်ပြီးတဲ့နောက်ပိုင်းမှာတောင်မှတချို့ဝန်ကြီးဌာနတွေဘက်ကစွန့်လို့ရမယ့်မြေတွေကိုအသုံးစရာရှိသေးလို့ဆိုပြီးဆိုင်းငံ့ထားတာပဲဒါမျိုးတွေလည်းဖြစ်နေတယ်အဲ့တော့ဒါတွေကိုပြန်ချုပ်ရမယ်ဆိုလို့ရှိရင်တင်းစီမြေကြောင့်နင့်နာမှုများကိစ္စကိုစုံစမ်းရင်းနဲ့တရားမျှတမှုကိုရှာဖွေရနေရမှာဒီလိုမျိုးနှောင့်နှေးချန့်ချာမှုတွေဖြစ်အောင်သို့မဟုတ်တကယ်ကာယကံရှင်တွေကိုမရောက်ဖဲနဲ့တချို့ကိစ္စတွေမှာဆိုလို့ရှိရင်ပြီးစားခံလုပ်တဲ့သူတွေလက်ထဲကိုရောက်သွားတာဒါမျိုးတွေဖြစ်နေအောင်ဒါလုပ်နေတဲ့သူတွေရှိနေတယ်ဆိုတော့သိကြတာပေါ့နော်အဲ့တော့သမရာကြီးရဲ့လမ်းညွန်ချက်ထဲမှာလည်းပဲသိသိမြေကိစ္စနဲ့ပတ်သက်လို့တရားမျှတမှုကိုရှာဖွေတဲ့နေရာမှာပြန်လဲအနှံ့တဲ့အခါမှာတောင်းနေအောင်လုပ်တဲ့ဝန်ထမ်းတွေကိုအရေးယူသွားမယ်လို့လည်းကြားရပါတယ်။နောက်ဒါလည်း3-4လလောက်တော့ရှိပါပြီ။သို့တော်လည်းပဲဒီနေ့အထိနမူနာပြအနေနဲ့အရေးယူတာကိုကျွန်တော်တို့မတွေ့ရသေးပါဘူး။ဒါကြောင့်မလို့ကျွန်တော်တို့တွေနဲ့တိုက်တွန်းနေတာသမရာကြီးရဲ့လမ်းညွန်ချက်တွေကောင်းပါရဲ့။သမရာကြီးကအားမလို့အားမရဖြစ်နေသလိုကျွန်တော်တို့ဒီပြည်သူတွေကလည်းအားမလို့အားမရဖြစ်နေတာအမှန်ပဲဒါကြောင့်မလို့ဒီအားမလို့အားမရဖြစ်နေရတဲ့ကိစ္စတွေနောက်နေချမ်းချာမှုတွေကိုဖန်တီးနေတဲ့သူတချို့ကိုနမူနာပြအရေးယူခြင်းအဖြစ်ဒီလုပ်ငန်းစဉ်ကြီးကိုအတက်လက်ညှန်းဆောင်လုပ်ဖို့အချိန်တန်ပြီလို့တော့ကျွန်တော်တို့မြင်ပါတယ
်ဒါကြောင့်တင်းဆဲလျာမြေပြဿနာတွေကိုပုံမလှည့်မြောင်ဆောင်ရွက်နိုင်ဖို့အတွက်ရှေ့မတိုးနိုင်အောင်လက်ရှိအနေအထားမျိုးဖန်တီးနေသူတချို့ကိုနိုင်ငံတော်သမရအနေနဲ့နမူနာပြအရေးယူဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးသွယ်ပါ